မလေးရှားနိုင်ငံမြို့တော်ကွာလာလမ်ပူမှာဒုတိယမြောက်နေ့အဖြစ်ဒီကနေ့ဆက်လက်ဆန္ဒပြနေကြပါရယ်ငွေကြေးအလဲသုံးစားလုံးမှုကြောင့်ဝန်ကြီးချုပ်ယာရုကနေနှုတ်ထွက်ပေးဖို့အခုလိုဆန္ဒပြတောင်းဆိုနေကြတာပါအစိုးရပိုင်း 1MDB ရင်းနှီးမြှုပ်နှံမှုကုမ္ပဏီကနေဝန်ကြီးချုပ် Najib Razak ရဲ့ကိုပိုင်ပန်ထဲကိုဒေါ်လာတန်း900လွှဲပြောင်းထည့်ပေးခဲ့တဲ့ကိစ္စလူသိရှင်များထွက်ပေါ်လာပြီးတဲ့နောက်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်ရေးအဓိကဆောင်ရွက်နေတဲ့အဖွဲ့ကြီးဖြစ်တဲ့ဘာစီကနေပြီးတော့ဝန်ကြီးချုပ်ကိုယာရုကနေဆင်းပေးဖို့တောင်းဆိုနေတာပါစီစဉ်သူတွေကဒီဆန္ဒပြပွဲမှာလူ2000လောက်ပါဝင်တယ်လို့ပြောပေမဲ့ရဲတပ်ဖွဲ့ကတော့ဆန္ဒပြသူဦးရေဟာ3000လောက်အောက်မှာရှိတယ်လို့ဆိုပါတယ်စနေနေ့ကဆန္ဒပြပွဲကိုခဏတာလာရောက်တဲ့အသက်60အရွယ်မလေးရှားဝန်ကြီးချုပ်ဟောင်းမဟာသီယာမူဟာမက်ကလည်းဝန်ကြီးချုပ် Najib နှုတ်ထွက်ပြီးတောင်းဆိုခဲ့ပါတယ်။အဝါရောင်ဝတ်ဆန္ဒပြသူတွေဟာအာဏာပိုင်နဲ့တားမြစ်ထားတဲ့ကြားကကွာလာလမ်ပူကလွတ်လပ်ရေးရင်ပြင်မှာညှိပြီးစကမ်းချခဲ့ကြပါတယ်။ဆန္ဒပြပွဲကိုဥဆောင်စီစဉ်ခဲ့တဲ့ဘာစီအဖွဲ့ဝက်ဘ်ဆိုက်ထဲဝင်ကြည့်လို့မရအောင်အစိုးရကပိတ်ထားခဲ့သလိုဆန္ဒပြမှုကိုလည်းတရားမဝင်အဖြစ်ကြေညာထားပြီးလွတ်လပ်ရေးရင်ပြင်မှာဆန္ဒပြဖို့ကိုလည်းခွင့်ပြုချက်မပေးခဲ့ပါဘူး။ဒါအပြင်ဘာစီအဖွဲ့ရဲ့အထိမ့်မတ်အဝါရောင်နဲ့အဖွဲ့ရဲ့အမှတ်တံဆိပ်သုံးစွဲမှုကိုအစိုးရကတင်းကျပ်စွာတားဆီးပိတ်ပင်ထားပေမဲ့ဆန္ဒပြသူတွေကလက်မခံဘဲဆက်လက်ဝှေ့ဆင်ခဲ့ကြပါရခင်ဗျာ